မင်္ဂလာပါရှင် RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျမကဇူလိုင်မျိုးပါ။အခုပထမဆုံးရှမ်းပြည်ဘက်ကပေးပို့လာတဲ့စာတစ်စောင်ကိုတင်ပြပေးပါမယ်။ရှမ်းပြည်မြောက်ပိုင်းနမ်ဆန်မန်တုံနမ်ခဲမူဆယ်နဲ့ကော့ခိုင်မြို့တွေမှာ TNL အဖွဲ့တွေကမတရားစစ်သားစုဆောင်နေပါတယ်ဆိုပြီးအမည်မဖော်လိုတဲ့နမ်ခဲမြို့ကပြည်သူတို့ကအစာရေးသားပေးပို့လာတာပါ။ကိုဗစ်နဲ့နိုင်ငံရေးအခြေအနေကြားမှာစောင့်ဝတ်နေရေးအဆင်မပြေတဲ့ကြားအခုလိုစစ်သားစုဆောင်နေတာဘလို့မှမဖြစ်သင့်ပါဘူး။ဒီအခြေအနေတွေကိုဘသူကိုတိုင်လို့တိုင်ရမှန်းလည်းမသိပါဘူး။ရွာတွေမှာစစ်သားစုဆောင်တဲ့အခါလူငယ်တွေကရှောင်ရင်အိမ်မှာကြံခဲ့တဲ့မိအိုဖအိုတွေကိုအတင်းဆွဲခေါ်သွားပါတယ်။မိသားစုလိုက်ပြေးကြတဲ့အိမ်ကိုလည်းချိတ်ပိတ်ပြီးသိမ်းယူကြပါတယ်။အခုဆိုရွာနဲ့မြို့တွေမှာအိမ်ပိုင်ရာပိုင်တွေစီးပွားရေးနဲ့ကျွဲနွားတွေစွန့်ပြီးတတ်နိုင်တဲ့သူတွေကပြည်ဦးလွင်နဲ့မြို့ကြီးတွေမှာသွားနေကြပါတယ်။မတတ်နိုင်တဲ့သူအများစုကလာရှိုးလမ်းဘေးတွေမှာပြင်ပပန်းပန်းလုကင်စားတောင်းနေကြရပါတယ်။တရွာလုံးတစ်မြို့လုံးလဲဒီလိုအခြေအနေတွေကြောင့်နေစဉ်နဲ့အများစိတ်ဆင်းရဲသောကတွေဖြစ်နေရတာမို့ RFA ကတစင်ပြောပြပေးဖို့အခုညင်တောင်းခံအပ်ပါတယ်ဆိုပြီးရေးသားပေးပို့လာပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ RFA အနေနဲ့ဒီစားအတည်ပြုနိုင်တာတော့မရှိသေးပါဘူးရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 239-235-4218 ကိုဆက်နေနိုင်ပါတယ်။
ခုတခါတော့ RFA ရဲ့ Viber ကတဆင့်ရခိုင်ပြည်နယ်ကနေပေးပို့လာတဲ့စာတစ်စောင်ကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မြို့နယ်ကွန်တိုင်ကျေးရွာအုပ်စုကရွာတရွာမှာငါးပိတ်တကြိမ်အတော်များများကိုစစ်သားနဲ့နေကြဆောင်ရဲတွေကအဓမ္မတောင်းယူသွားတယ်လို့အမည်မဖော်လိုသူတဦးကပေးပို့လာတာပါ။ရိုဟင်ဂျာအများစုနေထိုင်ကြတဲ့အဲ့ဒီကျွာဗလီကန်မှာစားနပ်ရိက္ခာအဖြစ်မွေးမြူစုဆောင်ထားတဲ့ငါးနဲ့ပဇွန်တွေကိုစစ်သားနဲ့နေကြဆောင်ရဲတွေကအဓမ္မယူသွားပါတယ်။စက်တင်ဘာလ14ရက်နေ့ကနေ19ရက်နေ့အတွင်းမှာငါးပိတ်တဲ့ကြိမ်အချိန်တရာကျော်အပါအဝင်ဗဇွန်နဲ့ကြက်တွေကိုပါအင်အားသုံးပြီးအတမယူသွားကြတာပါရွာသူရွာသားတွေကမယူကြဖို့တားပေမဲ့ဂယုမဆိုင်ပဲယူသွားပြီးတိုင်ကြရာတိုင်းဆိုပြီးလည်းပြောသွားပါတယ်ဒီကြောင့်ကို RFA ကတစင်တင်ပြခြင်းပါတယ်ဆိုပြီးရေးသားပေးပို့လာတာပါဒီဖြစ်စဉ်နဲ့ပတ်သက်လို့ RFA အနေနဲ့တိစားအတည်ပြုနိုင်တာတော့မရှိသေးပါဘူးရှင်အခုဆက်ပြီးတော့တောင်ကြီးဒေသခံတဦးကလည်းမီတာကလာကောက်တာနဲ့ပတ်သက်ပြီးတော့RFA ကိုဆက်သွယ်ရင်ဖွင့်လာပါတယ်။တောင်ကြီးမြို့နယ်ကွန်လုံကျေးရွာအုပ်စုကရှမ်းရွာတွေမှာမီတာကအပြင်မသက်ဆိုင်တာတွေအတွက်ပါငွေပိုကောက်နေလို့အခက်ကြုံနေရတာတွေကိုပြပြလာတာပါ။ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းမှာတောင်ကြီးဘက်ကရှမ်းရွာတွေကိုမီတာကလာကောက်တဲ့အခါမိန်းမီတာကြီးဆိုပြီးတော့တစ်လကို1500မီတာကလာကောက်တဲ့သူအတွက်1000စုစုပေါင်း2500တချို့အိမ်တွေဆိုရင်လမ်းမီတာရဲ့အတွက်မြင်းကောင်ကြီးက900ဆိုပြီးတော့စုစုပေါင်း3000အပူပေးနေရပါတယ်။အိမ်3မီတာက9000ပါပေါင်းရင်တစ်လကို1000ပေးနေရပါတယ်။အိမ်3မီတာကလည်းအရင်က3000ပဲကျနေရကအခုဆို9000ကျပါတယ်။ဒီလိုမျိုးပေးနေရတာ3လရှိနေပါပြီ။ဘယ်ကိုတိုင်လို့တိုင်ရမှန်းလည်းမသိပါဘူး။လက်လုံလက်စားဒေသခံတွေအနေနဲ့စင်းရဲကြက်တဲလွန်းနေတာကြောင့်မီတာကလာကောက်လို့မဖြစ်မနေပေးရမယ်ဆိုရင်လေတစ်လကိုတစ်ခါ3ရင်3တလောက်ပဲပေးစင်ပါတယ်။မသက်ဆိုင်တဲ့အပိုကြီးတွေပေးဖို့လဲချင်းငားနေရတာကြောင့်တရွာလုံးစိတ်တွေစင်းရဲရလို့မတောင်းကြဖို့မြတ်တာရက်ခံကြပါတယ်ဆိုပြီး RFA ကတဆင့်ရင်ဖွင့်လာတာပါရှင
် RFA ကိုစာရေးပြီးပေးပို့ခြင်းနဲ့ဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့ကြပါခင်ဗျာ
နောက်ထပ်စာတစ်စောင်ကတော့ရန်ကုန်ကပါအာဏာသိမ်းပြီးတဲ့နောက်မှာရန်ကုန်တိုင်းဒေါ်ပုံမြို့နယ်ကရက်ွက်ယုံတယုံမှာထောက်ခံချက်လက်မှတ်တစ်ခုကိုငွေ1000ကနေ1000အထိလူမိုက်ဆန်ဆန်တောင်းနေကြပါတယ်ဆိုပြီး RFA ကိုစာရေးပေးပို့လာတာပါလက်လုံလက်စားတွေအတွက်1000ပေးလိုက်ရတာဟာထမင်းတစ်နက်မစားရသလိုဖြစ်နေကြတာမို့ဒုက္ခကြီးငယ်တွေအများကြီးတွေကအရေးတယူပေးစာအဖြစ်ပေးပို့လိုက်တာပါလို့ရေးသားလာတာပါရှင်အခုနောက်ဆုံးအနေနဲ့လိုင်းသားယာကအထယ်ကျုပ်ဆက်ရုံဝန်ထမ်းတဦးပေးပို့လာတဲ့စာတစ်စောင်ကိုတင်ပြပေးပါမယ်ရန်ကုန်လိုင်းသားယာမြို့နယ်မှာရှိတဲ့အထယ်ကျုပ်ဆက်ရုံတွေကပိုင်ရှင်တွေကဝန်ထမ်းတွေကိုအချိန်ပိုကြီးမပေးဘဲအချိန်ပိုစင်းခိုင်းနေတဲ့အကြောင်းကိုစာရေးသားရင်ဖွင့်လာတာပါ။စက်ရုံဝန်ထမ်းတွေရဲ့ပုံမှန်အလုပ်ချိန်ကမနက်9နာရီခွဲကနေညနေ4နာရီအထိပါ။ဒါပေမဲ့အခုဆိုရင်စက်ရုံပိုင်ရှင်တွေကညနေ6နာရီအထိခိုင်းပြီးအချိန်ပိုကြီးလည်းမပေးပါဘူး။ဒီလိုမပေးတာကိုသွားပြောရင်အလုပ်ကနေအထောက်ခံရမှာစိုးလို့မပြောဘဲနေလာရတာအခုဆို4-5လရှိနေပါပြီ။လစာကလည်းမတိုးတဲ့အပြင်အလျှော့ရောင်ခံနေရပါတယ်။ဒီလိုအလျှော့ခံရတဲ့အပြင်အချိန်ပိုပါအလကားဆင်းပေးနေရတာပါဆရာနာသိမ့်ပြီးတဲ့နောက်မှာအလုပ်သမားတွေအခက်ခဲမျိုးစုံနဲ့ရင်ဆိုင်နေရပါတယ်ဒီအခက်ခဲတွေကိုဖြေရှင်းပေးဖို့အဖွဲ့အစည်းလည်းမရှိတာကြောင့် RFA ကိုတင်ပြရခြင်းဖြစ်ပါတယ်လို့ရေးသားပေးပို့လာတာပါရှင်ဒ ီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်လာပါရစေ RFA ရဲ့ပေးစာပြန်စာကဏ္ဍကိုစာရေးဆက်သွယ်ပေးပို့ခြင်းရင်တော့ပေးပို့ခြင်းတဲ့အကြောင်းအရာအချက်လက်အချင်းချုပ်နဲ့အတူ RFA Burmese Facebook Messenger နဲ့ email ကပဲဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 2392352118 ကဖြစ်ဖြစ်ဆက်သွယ်ပေးပို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလည်း RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုတင်ပြပေးအောင်မှာမို့ဆောင်မြော်ရှိစားပါအောင်ရှင်